ဒီပိုင်းနဲ့တရုတ်နဲ့ထိုင်းနဲ့ဆန်နှစ်ဖက်စလုံးမှာမြန်မာကိုပို့မဲ့အခွင့်မဆောင်ထားတဲ့သင်္ကုန်တွေကိုတင်းတင်းကြပ်ကြပ်စစ်ဆေးနေလို့လူသုံးကုန်နဲ့စားသောက်ကုန်ပစ္စည်းတွေပြည်ထဲမှာရှားပါးပြက်လက်နေပါတယ်။တရုတ်ဘက်ကမြန်မာနိုင်ငံထဲအဝင်ပစ္စည်းတွေကိုစစ်ဆေးခဲ့တဲ့အထက်စစ်သုံးဆောင်နဲ့ပတ်သက်တဲ့ပစ္စည်းတွေတရားမဝင်ပစ္စည်းတွေအဓိကပါဝင်နေပါတယ်။ဒီန န်အားလုံးနီးပါးကိုပြည်ုပ်ကပိတ်ပစ်လိုက်တယ်လို့မြန်မာနယ်စပ်ကဒေသခံတွေအတွက်တင်သွင်းနေတဲ့စားတော့ကုန်အပါအဝင်အခွန်မဆောင်ထားတဲ့ပစ္စည်းတွေကိုလည်းအခုရက်ထဲမှာတင်းတင်းကြပ်ကြပ်စစ်ဆေးနေပါတယ်မြန်မာဘက်ကပို့မယ်စစ်တုံးပစ္စည်းတချို့ကိုမူးဆဲကျဲကောင်းနယ်စပ်ကိမ်းမှာတွေ့ရှိရဆိုပြီးတရုတ်ကမနေ့ကဗုဒ္ဓဦးနေမှာစစ်ဆေးမှုတွေစတင်နေတာပါမူးဆဲနယ်စပ်ကိမ်းကနေဒေသခံတွေအတွက်အစားအသောက်သွင်းလို့ရနေပေမဲ့အခွန်မဆောင်ထားတဲ့ပစ္စည်းမှန်သမျှကိုတရုတ်ကသွင်းခွင့်မပြုတော့ကြောင်းမူးဆဲဒေသခံတူကဖီယိုကိုပြောပါတယ်
သူတို့ဒီနေ့တက်တဲ့သေးတာပေါ့နော်ပြည်ပြည်ပေါ့မှာဒီနေ့ဒီတော့ဆက်နေတော့မယ်ဆိုင်ရီဒါရီသူတို့ဖွင့်ပြတဲ့ပစ္စည်းကိုအစားအသောက်ကိုရေးအေကတာရီဒါရီရောဆက်နေတာပါပဲ။တန်းကြီးအတီးနိုင်ကြီးဒါရီရောဆက်နေတာပဲ။ဟိုသူတို့ဒီစစ်အတုံးဆောင်ပစ္စည်းစံပါတို့ဂျီတာတို့ဟော်ဂီတော့ကြီးဒါရီရောဒီဒီကြက်ကြက်တာပေါ့နော်။အဲ့ဒါလေးမိရင်တော့သူကဟိုဒီပါအေးကြီးတယ်။သူဒီရုပ်ဒီမှာအခွန်ဆောင်ထားတဲ့ပစ္စည်းတွေပေါ့။ဒီကောင်လေးရှိဒီကမ်းမှာအောက်မှောက်ရှိတယ်။အဲ့ဒါကိုဆောင်ပေးမိတာလည်းဟာလေဆိုရင်တော့ပို့ပြီးတော့သူအေးကြီးတဲ့ပုံမျိုးတွေ့ရတာပေါ့။
ချမ်းပြည်နယ်နောက်ပိုင်းကနယ်စပ်ကိတ်တွေကို MMDA နဲ့ပူးပေါင်းအဖွဲ့ကထိန်းချုပ်ခဲ့ပြီးတဲ့နောက်တရုတ်နဲ့နယ်စပ်ကုန်သွယ်ရေးကိုလည်းရပ်တန့်ထားပါတယ်။တရုတ်ဘက်ကပစ္စည်းတွေလည်းအရင်လိုများများဆဆဝင်မလာတော့ပါဘူး။တချိန်တည်းမှာပဲထိုင်းနယ်စပ်ကဝင်လာတဲ့လူသုံးကုန်စားတောက်ကုန်တွေကိုလည်းတိုးလောင်ရောင်းချနေသူတွေကိုလည်းမြန်မာစစ်ကောင်စီကဒီရက်ပိုင်းထဲမှာစစ်ဆေးဖမ်းဆီးနေပါတယ်။တရားမဝင်ကုန်သွယ်တာကိုတားဆီးဖို့လိုင်စင်မဲ့သွင်းကုန်တွေကိုစစ်ဆေးရမယ်ဆိုပြီးစစ်ကောင်စီရဲ့ဒုတိယကောင်ဆောင်ဗိုလ်ချုပ်စိုးဝင်းကအော်တိုဘာလ9ရက်မှာလုပ်တဲ့အစည်းအဝေးမှာပြောခဲ့တာပါ။အဲ့ဒီနောက်ပစ္စည်းတိုးလောင်ရုံတွေဂိုဒေါင်တွေကိုလိုက်လံရှာဖွေဖမ်းဆီးတာတွေလည်းလုပ်ခဲ့ပါတယ်။ဒါကြောင့်ပြည်တွင်းမှာထိုင်းနဲ့တရုတ်ကဝင်တဲ့လူသုံးကုန်စားတောက်ကုန်တွေပြက်လူနေပါအထိဖြစ်ခဲ့ပါတယ်။ရန်ကုန်မှာစတိုးဆိုင်ဖွင့်ထားသူတူကအခုလိုပြောပါတယ်
။သူကပစ္စည်းဆောင်တဲ့လူတွေကိုဖမ်းတယ်လို့ပြောတာ။ကြားတော့ဟိုရဲ့တပြည်ကကြားနေတာ။အဲ့ဒီဆိုင်တွေဘောတော့မဟုတ်ဘူးလေ။ဂိုဒေါင်တွေဝင်မယ်ဆိုတော့ဆိုင်ဘက်ကယူရီးယားနေဆက်ကသွင်းနေတာတွေကိုကစံအခွန်မဆောင်ဘဲနဲ့လောင်တဲ့ဂိုဒေါင်တွေကိုလိုက်တာ။ဒီနေဆက်ကုန်သွယ်ခွန်မရဘဲနဲ့ပစ္စည်းတွေကဒီလိုဘလို့ဝင်လာလဲပေါ့နော်။အခွန်ကြတော့အရန်နေတယ်ဒီနေ့ရတာ။အဲ့လိုမျိုးပေါ့။မပစ္စည်းတွေဝင်တယ်ကော်မတီမှမသွင်းနိုင်လို့ပြောတာ။ကော်မတီကအန်ရှူကမသွင်းလို့ပြက်နေလို့နေဆက်ကနေဝင်မှလူတရားပါတောက်နေရတာ။ကော်မတီကြတော့လည်းတောက်နိုင်တော့ဆိုဈေးတွေကမတရားကြီးတောက်နိုင်
။အခုလိုမျိုးတရုတ်မြန်မာနယ်စပ်ကုန်စည်တွေ၊ထိုင်းမြန်မာနယ်စပ်ကကုန်စည်တွေကိုတင်းတင်းကြပ်ကြပ်စစ်ဆေးနေတဲ့အတွက်လက်လီလက်ကားရောင်းနေတဲ့စတိုးဆိုင်ကြီးတွေကတော့ထိုင်းနဲ့တရုတ်ကုန်ပစ္စည်းအတော်များများကိုဆင်တွေပေါ်ကနေဖယ်ရှားပါတယ်။စစ်ကောင်စီကနိုင်ငံသားငွေအလွန်ကျွံစီးထွက်တာကိုကာကွယ်ဖို့နယ်စပ်သွင်းကုန်လိုင်စင်လျှောက်ထားမှုတွေကိုလည်းရပ်ဆိုင်ထားပါတယ်။ဒါကြောင့်နယ်စပ်သွင်းကုန်တွေရှာပါပြီးအများစုကပို့ပြီးကြက်တဲလာနိုင်တယ်လို့စီးပွားရေးလုပ်ငန်းရှင်တွေနဲ့ကုန်စည်လုပ်ငန်းလုပ်ကိုင်နေသူတွေကသုံးသပ်ပြောဆိုကြပါတယ်ခင်ဗျာ။